ရန်ကုန်မြို့အားထိုင်းတန်ရုံမှာပြည်ဝင်ခွင့်ဗီဇာချုပ်ထားသူအခြေအတွက်များပြားလာတဲ့အတွက်တရက်ကိုချုပ်ထားသူ400ကိုသာလက်ခံသွားမှာဖြစ်ကြောင်းမြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံကဗုဒ္ဓဟူးနေ့မှာကြေညာချက်ထုတ်ပါတယ်တိုကင်နံပါတ်နဲ့တန်းစီစနစ်ကိုလည်းကျင့်သုံးမှာဖြစ်ပြီးချုပ်ထားသူကိုယ်တိုင်တိုကင်ရယူရမှာဖြစ်သလိုအလွဲသုံးစားလုပ်မှုတွေတိုကင်အတုပပြုလုပ်တာတွေကိုတွေ့ရှိရင်ဗီဇာချုပ်ထားခွင့်ပိတ်ပင်မှာဖြစ်ပြီးချုပ်ထားသူကိုနာမည်ပြစင်းနဲ့ထည့်သွင်းမယ်လို့လည်းဖော်ပြထားပါတယ်စစ်ကောင်စီကဖေရီဆယ်ရနေ့ကထုတ်ပြန်လိုက်တဲ့အသက်ရသတ်မှတ်ချက်တွေနဲ့ကိုက်ညီသူတွေမဖြစ်မနေစစ်မှုထမ်းရမယ်ပြည်သူစစ်မှုထမ်းဥပဒေအာဏာတည်တဲ့နေ့ရသတ်မှတ်ချက်ဆိုတဲ့ကြေညာချက်ထွက်ပေါ်ပြီးမှရန်ကုန်ကထိုင်းတန်ရုံရှိမှာနေစဉ်လူရာနဲ့ချီတန်းစီပြီးဗီဇာချုပ်ထားတာတွေတိုးလာခဲ့တယ်လို့ရန်ကုန်မြို့ကန်တွေက VOE ကိုပြောပါတယ်ဗီဇာချုပ်ထားမှာအစ်စ်နေပုံများလာတာမျိုးမကြုံရပေမဲ့ရဲနေငယ်ပို့ပြီးကြန့်ကြာတာတွေလည်းကြုံခဲ့ရတယ်လို့လည်းကိုယ်တိုင်ထိုင်းဗီဇာချုပ်ထားခဲ့တဲ့အမည်မဖော်လိုတဲ့မျိုးသမီးတူက VOE ကိုပြောပါတယ်ကိုယ်တိုင်ချောက်ထားသူတွေနဲ့ရန်ကုန်မြို့ကန်တွေကရိုက်ခုပြီးဆိုရှယ်မီဒီယာတွေမှာတင်ထားကြတဲ့ဓာတ်ပုံတွေမှာတော့ထိုင်းတိုင်ယုံရှိမှာလူကြီးဖြစ်ပေါ်နေတာတွေ့ရပြီးလူအများများဟာမနေ့အစောပိုင်းကတည်းကတန်းစီနေကြတာကိုလည်းမြင်တွေ့ရပါတယ်ခင်ဗျာ။